American သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်အပြည့်အဝရှိပုံနဲ့စရုပ်ထမန်တိုင်ဖြစ်တဲ့သတင်းမီဒီယာအပေါ်အစိုးရအပါအဝင်နိုင်ငံရေးပါတီတွေကအစတလေးတစားနဲ့သတိထားဆက်ဆံပုံတွေကိုလေ့လာတွေ့ရှိခဲ့တယ်လို့ American Media ဌာနတွေကိုတွားပြီးတော့လေ့လာနေကြတဲ့မြန်မာနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေကပြောပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာအပေါ်ထိန်းချုပ်မှုတွေနဲ့ American နိုင်ငံရဲ့သတင်းမီဒီယာလွတ်လပ်မှုတွေကိုနှိုင်းယှဉ်ပြီးတော့နိုင်ငံရေးပါတီတွေရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုလေ့လာရေးရောက်နေတဲ့ပါတီကိုယ်စားလှယ်တချို့ကို VOA မြန်မာပိုင်းကဆက်သွယ်ပြီးမေးမြန်းခဲ့ပါတယ်မဆုမွန်ကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဖိတ်ကြားမှုနဲ့ Managing Media and Public Relations ဆိုတဲ့သတင်းမီဒီယာနဲ့ပြည်သူဆက်ဆံရေးအစီအစဉ်နဲ့အမေရိကန်နိုင်ငံရဲ့နိုင်ငံရေးလူမှုဆက်ဆံရေးနဲ့သတင်းမီဒီယာကဏ္ဍတွေကိုလာရောက်လေ့လာနေကြတဲ့မြန်မာနိုင်ငံကနိုင်ငံရေးပါတီအင်အားစုတွေပါဝင်တဲ့လေ့လာရေးအဖွဲ့ဟာအခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ကိုရောက်ရှိနေကြပါတယ်အဲ့ဒီနိုင်ငံရေးပါတီ၈ပါတီကကိုယ်စားလှယ်အဖွဲ့ဟာအမေရိကန်နိုင်ငံထဲကအစိုးရပိုင်းသတင်းပုဂ္ဂလိကပိုင်းသတင်းမီဒီယာနဲ့အွန်လိုင်းသတင်းမီဒီယာတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။မြန်မာနိုင်ငံကသတင်းမီဒီယာတွေရဲ့အခြေအနေနဲ့အမေရိကန်နိုင်ငံရဲ့သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဗဟိုအလုံးမှုဆောင်အဖွဲ့ဝင်ကိုကျော်သူရကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။မီဒီယာလွတ်လပ်မှုဟာအပြည့်ရှိတဲ့အတွက်ဗျာ။ဒီထုတ်တယ်နေတင်ထုတ်တယ်ပြောနေစရာမလိုဘဲနဲ့ကိုယ့်ဟာကိုထုတ်ကိုယ့်ဟာကိုတာဝန်ယူကိုယ့်ဟာကိုခုနလိုဒီမိုကရေစီနှုံးဆန်နေတဲ့သူတို့ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့သက်ဆိုင်ရာဥပဒေများနဲ့မညီစွန်းသေးသေးဖြင့်သူတို့ရဲ့ expression ကိုလွတ်လွတ်လပ်လပ်တင်ပြလို့ရတယ်ပေါ်ထုတ်လို့ရတယ်ရေးသားလို့ရတယ်ပေါ်မှာကျွန်တော်တို့နိုင်ငံမှာကတော့အဲ့ဒီအဆင့်ကိုရောက်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အခုတစ်ဆင့်ချင်းတစ်ဆင့်ချင်းဖြတ်နေရတာပေါ့အဲ့ဒီလိုခုနလိုရုန်းကန်နေရတဲ့ထက်မှလည်းမီဒီယာတွေကအဓိကကိုယ့်ရဲ့ right ကိုခုနကျွန်တော်ပြောသလိုပဲမီဒီယာလွတ်လပ်ခွင့်ကိုကြိုးစားနေရသလိုမီဒီယာကိုလွတ်လပ်ခွင့်နဲ့အတူခုနလိုလူ့ဖွဲ့စည်းရဲ့လွတ်လပ်မှုကျွန်တော်တို့နိုင်ငံရဲ့တည်ဆောက်မှုအသားကျမှုဒီမိုကရေစီအသွင်ကူးပြောင်းမှုမှာကျွန်တော်တို့မီဒီယာတွေကပို့ပြီးတော့ focus လုပ်နေရတာပေါ့ဗျာ
အခုဆိုရင်မြန်မာနိုင်ငံမှာပြန်ကြားရေးဝန်ကြီးဟောင်ဦးကျော်ဆန်းရဲ့လက်ထက်တုန်းကရွေးဆဲထားခဲ့တဲ့မီဒီယာဆန်ရဥပဒေမူကြမ်းကိုအသုံးမပြုတော့ဘဲနဲ့ဥပဒေအစ်စ်ကိုအစကနေပြန်ပြီးတော့ရေးဆွဲဖို့အတွက်ပြန်ကြားရေးဝန်ကြီးတစ်ဦးအောင်ကြီးကအစီအစဉ်နေပါတယ်။သတင်းမီဒီယာလောကမှာကိုယ်တိုင်ပါဝင်လှုပ်ဆောင်နေတဲ့သတင်းစာနယ်ဇင်းသမားတွေနဲ့မကြခင်မှာဖွဲ့စည်းတော့မဲ့စာနယ်ဇင်းကောင်စီကနေဦးဆောင်ပြီးတော့အဲ့ဒီမီဒီယာဥပဒေမူကြမ်းကိုရေးဆွဲကြမှာဖြစ်ပါတယ်။သတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ချင်းအမျိုးသားပါတီအတွင်းမှတင့်ကိုငယ်ပြီးကပြောပါတယ်
ကျွန်တော်တို့ဒီမှာခုမီဒီယာလောကထွက်လာပါထွက်လာမှာပါဒါပေမဲ့ draft ကဘယ်လိုလဲဆိုတော့ကျွန်တော်တို့တိခွင့်မရသေးဘူးပေါ့ဒါပေမဲ့ကြိုတင်ခမရတာကတော့အရင်ကရှိနေပြီးသားအတိုင်းပြည်ထောင်စုမပြုတ်ကွဲရေးတိုင်းရင်းသားရှိလို့ညီညွတ်မှုမပြုတ်ကွဲရေးအချုပ်အခြာအနာတိတက်ခိုင်မြဲကိုထိခိုက်စေတဲ့သတင်းမျိုးအရေးအသားမျိုးဆိုရင်တော့ခန့်တတ်အောင်မယ်နဲ့တူပါတယ်ဒီမှာကတော့အဲ့ဒါတွေတခုမှမရှိပါဘူး
မြန်မာပြည်တွင်းကစာပေစစ်ဆေးရေးလက်အောက်သတင်းမီဒီယာလွတ်လပ်ခွင့်လက်ရှိအခြေအနေတွေနိုင်ငံရေးပါတီတွေအပါအဝင်အသင်းအဖွဲ့တွေကြားမှာသတင်းမီဒီယာစီမံခန့်ခွဲမှုနဲ့ပြည်သူဆက်ဆံရေးနဲ့ပတ်သက်ပြီးလဲမီဒီယာတွေရဲ့ရည်တည်မှုကို NDF ပါတီကကိုကျော်သူရကသူ့အမြင်ကိုအခုလိုပြောပါဗျာ
။သူတို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံရဲ့မီဒီယာတွေရဲ့ရည်တည်ပုံကမတူပါဘူးခင်ဗျ။ကျွန်တော်တို့နိုင်ငံမှာနိုင်ငံတည်ဆောက်ထူထောင်မှုအတွက်ကျွန်တော်တို့ကတစ်ဖက်ကမီဒီယာတွေအနေနဲ့တစ်ဖက်ကကြိုးစားရတယ်လို့တစ်ဖက်ကလည်းမီဒီယာကိုနိုင်ကလည်းကိုယ့်ရဲ့ right ကိုဒီကိုယ့်ရဲ့နိုင်ငံသား right တွေရရှိဖို့အတွက်သူတို့ dimension ပေါ့ဗျာမျက်နှာစာနှစ်ဖက်ကိုကျွန်တော်တို့ကဖြန့်ကျက်ကြိုးစားနေရတဲ့အပိုင်းမှာရှိပါတယ်သူတို့ဒီနိုင်ငံမှာကြတော့သူတို့ရဲ့မီဒီယာတွေဥမာ democratic ကနေပြီးတော့လွှမ်းမိုးတဲ့မီဒီယာပဲဖြစ်ဖြစ် republican ကလွှမ်းမိုးတဲ့မီဒီယာပဲဖြစ်ဖြစ်သူတို့ကကြတော့သူတို့ရဲ့နိုင်ငံရေးယုံကြည်ချက်သူတို့ရဲ့နောက်ခံ background ပေါ်မှာအခြေအနေပေါ်မှာမူတည်ပြီးတော့ public interest ဆာလို့ရှိရင်သူတို့ရဲ့နိုင်ငံရေးယုံကြည်မှုပေါ်ကိုအခြေခံတဲ့ပါတီတွေဘက်ကိုမျက်နှာစာမျက်နှာလှည့်ပြီးတော့လူလူကိုသတင်းတွေကိုပေးနေတယ်လို့ဒီဘက်မှာလေ့လာတွေ့ရတာပေါ့ဗျာ
မြန်မာနိုင်ငံရေးပါတီအင်အားစုတွေအနေနဲ့အခုလိုမျိုးလေ့လာခဲ့ရတဲ့အမေရိကန်သတင်းမီဒီယာတွေစီမံခန့်ခွဲမှုနဲ့ပြည်သူဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်ပြီးမိမိတို့တက်ဆိုင်တဲ့ပါတီတွေရဲ့သတင်းထုတ်ပြန်ချက်အပါအဝင်ပြည်သူတွေကြားထဲမှာသရုပ်ရမန်းနိုင်ဖြစ်တဲ့သတင်းမီဒီယာကဏ္ဍကိုပို့ပြီးတော့မှပွင့်လင်းလွတ်လပ်လာတဲ့အနေအထားကိုရရှိဖို့တက်ဆိုင်ရာပါတီတွေအနေနဲ့လိုလားကြောင်းပြောခဲ့ပါတယ်ရှင်